မင်းကျန်နေမှာမန္တအသက်36ကျော်ဆီတန်းနဲ့ဘိန်း 1.2 တန်းနှီးပါးကိုလူငယ်ရဲ့တပင်းပကဖန်စီလမ်းမီလို့မလေးရှားကောက်ခွန်ရရှိတယ်ကဒီကနေ့ပြောပါတယ်ဒေတာရင်းဖြန့်ချီဖို့လို့ယူဆတဲ့ရာဘဆိတ်ကျော်ဈေး1189ကီလိုဂရမ်နဲ့ဘိန်း960ကီလိုဂရမ်ကိုတင်စီရမီလားလို့အကောက်ခွန်ရရှိချုပ်ဆက်ဘရိုမနီယမ်တိုလစီကဒီကွာလာလမ်ပါမှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်ပြောဆိုသွားပါတယ်မေလ22ရက်နေ့ကကွာလာလမ်ပါမြို့စင်ကြီးဘုံမှာအဲ့ဒီမူရစီဝါတွေကိုတင်ဆက်ရမည်ပြီးတဲ့နောက်ဒီမူနဲ့ဆက်ဆက်ပြီးမြန်မာ3ဦးနဲ့မလေး3ဦးကိုအနာမဏိကဖမ်းဆီးထားပါတယ်ဖမ်းဆီးရမည်ရဲ့အဲ့ဒီမူရစီဝါတွေကိုလေးလုံးတိတ်ထားတဲ့ရွှေအောင်အိတ်ဒီနဲ့ထည့်ထားပြီးတော့အဲ့ဒီအိတ်ဒီပေါ်မှာတာရှိခံလက်ဖက်ဆိုးပြီးတော့ရိုက်ရိုက်ထားရလို့ဆိုပါတယ်အဲ့ဒီမူရစီတွေကိုအစားအသောက်ဖြစ်တယ်လို့လည်းအကောက်ခွန်စာရဲ့ပေါ်မှာရေးသားခဲ့တယ်လို့ဆိုပါတယ်အခုလိုဖမ်းဆီးရမည်ပြီးတဲ့နောက်ဒီမှုကိုဆက်လက်ဆောင်ရွက်ဆွေးနွေးပြီးမြန်မာနိုင်ငံကမူရင်မောင်ကိုဂိုင်းနဲ့ဆက်ဆက်ပတ်သက်မှုရှိတယ်လို့ယုံကြည်ကြောင်းစီဗရိုမနီယမ်ကပြောပါတယ်အာရှဒေသနိုင်ငံတော်များများမှာမန္တာအထက်တင်းစိတ်ကြဆီပြဈေးကွက်ဟာပူကျစက်လာပြီး2015ခုနှစ်နောက်ပိုင်းမှာတုံးဆက်မှုလည်းပိုများလာတယ်လို့ကျန်းမာရေးတွေကထောက်ပြပါတယ်မြန်မာနိုင်ငံဟာဆယ်စုနှစ်တည်းနဲ့ချီဟီရိုယင်ဘိန်းနဲ့မန္တာအထက်တင်းစိတ်ကြဆီထုတ်လုပ်ဖြန့်ချီတဲ့နိုင်ငံဖြစ်တယ်လို့လည်းသူတို့ကထောက်ပြကြပါတယ်ခင်ဗျာ